အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာလူဦးရေ29သန်းစလုံးကိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစစ်တမ်းတွေကောက်ယူသွားမယ်လို့အိန္ဒိယနိုင်ငံကပြောလိုက်ပါတယ်။မြို့မှာနေထိုင်တဲ့သူတယောက်ချင်းစီရဲ့ဂျမားရေးအခြေအနေကိုသိနိုင်ဖို့အတွက်မိသားစုတစ်ခုချင်းစီကိုစစ်တမ်းတွေကောက်ယူမှာဖြစ်ပြီးရောဂါလက္ခဏာပြတဲ့သူဒါမှမဟုတ်ရှိတယ်လို့သတင်းပေးတဲ့သူတွေကိုဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ပေးသွားမှာဖြစ်ပါတယ်။နယူးဒေလီအာဏာပိုင်တွေရဲ့အဆိုအရတော့လာမယ့်ဇူလိုင်လ6ရက်နေ့မှာအပြီးလုပ်သွားမှာဖြစ်ပါတယ်။နယူးဒေလီမြို့ဟာအိန္ဒိယနိုင်ငံမှာရောဂါကူးစက်မှုအဆိုးဆုံးနေရာဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုပေါင်း 8,000 ကျော်ရှိပါတယ်။အိန္ဒိယနိုင်ငံတော်မှာဒီနေ့ရောဂါကူးစက်သူ 16,922 ယောက်ရှိတာကြောင့်နောက်ထပ်ဆန်းကျင်တင်ခဲ့ပြီးတော့အခုဆိုရင်တနိုင်ငံလုံးရောဂါကူးစက်သူပေါင်း 48,300 ကျော်နဲ့သေဆုံးသူ 14,984 ယောက်ထပ်မံရှိပါတယ်။တရုတ်နိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ19ယောက်ရှိပြီးတော့13ယောက်ကတော့ဗေကျင်းမြို့ကဖြစ်ပါတယ်။အခုတလောဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာနေတဲ့ဗေကျင်းမြို့မှာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေကိုအကြီးအကျယ်လှုပ်ဆောင်နေပါတယ်။နောက်ထပ်ကူးစက်သူတွေထဲမှာ9ယောက်ကပြည်ပကကူးစက်လာသူတွေဖြစ်ပြီးတော့တယောက်ကတော့ဗေကျင်းမြို့နားကဟေပေပြည်နယ်ကဖြစ်ပါတယ်။တန်ဂိုရီးယားနိုင်ငံမှာတော့နောက်ထပ်ရောဂါကူးစက်ခံသူ28ယောက်ရှိပြီးအများစုကဆိုးမျိုးတစ်ဝိုက်ကဖြစ်ပါတယ်။ဒါကြောင့်တန်ဂိုရီးယားမှာရောဂါကူးစက်ခံသူ 12,563 ယောက်နဲ့သေဆုံးသူ282ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ33ယောက်ရှိတာကြောင့်ဒါဟာနှစ်လအတွင်းမှာနေစဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒါကြောင့်ဩစတြေးလျအနာပိုင်းနေဟာမဲလ်ဘုန်းမြို့စင်ကြယ်ဘုံကမြို့ကန်တသိန်းကျော်ကိုဗိုင်းရပ်စ်ရှိမရှိတိုင်တက်ဆင်းစမ်းသပ်စစ်ဆေးဖို့စီစဉ်နေပါတယ်ခင်ဗျာ။